ဗုဒ္ဓဟူးနေ့ကစပြီးမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြီးထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်ကတရားကျော်နေပြီဖြစ်တဲ့အတွက်နှစ်နိုင်ငံအစိုးရရဲ့ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်တွေအဆင်ပြေပါမလားဆိုတဲ့စိုးရိမ်မှုတွေတိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့က January 23ရက်နေ့မှာဒုက္ခသည်တွေပြန်ပို့ရေးစတင်လှုပ်ဆောင်ဖို့နဲ့အားလုံးကိုနှစ်နှစ်အတွင်းပြန်ပြီးပို့ဖို့အတွက်သဘောတူညီမှုရထားတာပါ။ဒါပေမဲ့ဗုဒ္ဓဟူးနေ့အစောပိုင်းမှာဒုက္ခသည်54ယောက်လိုက်ပါလာတဲ့လှေဟာနတ်မြစ်ကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ပြန်ဘင်္ဂလားပင်လယ်ဘက်ကနေလှင်းနဲ့ထပ်ပြီးဝင်ရောက်လာသူက60လောက်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ထောက်လန်းရေးအရာရှိတွေနဲ့ကောက်ဆက်ပဇာနာမှာရှိတဲ့ကုတူပန်လန်ဒုက္ခသည်စခန်းကကယ်ဆယ်ကူညီအဖွဲ့ရဲ့ပြောကြားချက်ကိုကိုးကားပြီး Righteous သတင်းမှာဖော်ပြထားပါတယ်။ဒါအပြင် Technaf ကိုလှင်းနဲ့နတ်မြစ်ကနေကူးဖြတ်ဖို့အတွက်စောင့်နေသူကလည်း10ကနန်းလောက်ရှိနေပြီးသူတို့ကတော့လှင်းကချက်3,000-4,000လောက်မပေးနိုင်တာကြောင့်အတွက်တောင်းတင်နေတယ်လို့ဆိုပါတယ်အခုနောက်ဆုံးလာရောက်သူတွေဟာဘူးသီးတောင်ကစိန်ရင်ပြင်ချေးရွာကဖြစ်ပြီးသူတို့အလုတ်သွားရင်စစ်တပ်ကနေလာပြီးဖမ်းမှဆိုလို့ထွက်ပြေးတာလားလို့ဆိုပါတယ်အဲ့ဒီဒေသမှာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်မှုမရှိပေမဲ့ရခိုင်မြောက်ပိုင်းဒေသလုံခြုံရေးအတွက်တပ်တွေကိုချထားကြောင်းပြည်ထောင်ဝန်ကြီးဌာနတာဝန်ရှိသူတဦးရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားဌာနကအကြီးအကဲအရာရှိတို့ကတော့လာမယ့်အင်္ဂါနေ့ဒုက္ခသည်တွေစပြီးပြန်ပို့ဖို့အတွက်စီစဉ်ထားပေမဲ့ပြန်မဲ့သူတွေဟာစိတ်ချရမှသူ့ဆန္ဒအလျောက်ပြန်ရမှဖြစ်တဲ့အတွက်ကြောင့်ဒီအစီအစဉ်ဖြစ်နိုင်ခြေတိတ်မရှိဘူးလို့ပြောကြားကြောင်းနဲ့ဖော်ပြထားတာပါ